မွန်ပြည်နယ်ဘီလင်းမြို့နယ်တထုံကြားကကမဆိုင်ရွာနီးရန်ကုန်မော်လမြိုင်အဝေးကြီးကားလမ်းမပေါ်မှာပစ်ခတ်မှုဖြစ်ပွားခဲ့တာပါ။အဲ့ဒီနေရာမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေလည်းအခြေစိုက်လှုပ်ရှားနေကြတဲ့နေရာတွေလည်းဖြစ်ပါတယ်။ခီးတဲ့တင်ကားကိုပြစ်ခတ်လိုက်မှုကြောင့်အရက်သား2ဦးသေဆုံးသွားခဲ့ပြီးဒဏ်ရာရသူ5ဦးရှိခဲ့တယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
မလို့ပြောမယ်တထုံနဲ့ပြည်နေကြအဆက်ပေါ်မှာတထုံဝင်ထွက်ပြည်နေဝင်ရှင်လို့ဆက်စီတယ်။အဲဝိုင်းဖြစ်တာမှအော်မိုင်းဆွဲတာမှဟုတ်ဘူး။သူတို့ကအနေဘောနော်တမိသားစုတွေလိုက်ပါလာတဲ့ကားဆိုပြီးတော့တရင်ပြီးကနေပြီးတော့ပြီးထားတာဖြစ်တဲ့အတွက်အဲ့ဒါကိုအဲ့ကားလာတဲ့အချိန်မှာသူဝိုင်းဖြစ်တာမှမဲကားမသွားတယ်လို့ပဲပြောရမှာပေါ့။အပင်မှာမင်းညာဆက်နိုင်ဝင်နေတာပါဖြစ်တာမှ။နေကားသမားနဲ့ခင်းတဲ့တယောက်ကတော့ပြင်ချင်းပြီးသေးတယ်။၅ယောက်ကတော့တင်ရတယ်ခလေးတယောက်အပါပေါ့။ဒီမှာအရက်သားတွေယူပဲဒီမင်းထောက်ကနေပြီးတော့ဆင်းသွားသေးသူတွေပါ။အမဲထောက်ကလည်းမြောက်တရားနဲ့တင်ဆင်းသွားတဲ့သူတွေပ
ါ။လက်တလောထီတော့ဘသူတွေရဲ့လက်ချက်ဆိုတာထုတ်ဖို့ပြောဆိုတာမရှိသေးတဲ့အကြောင်းကိုလည်းဆက်ပြောပြပါရစ
ေ။အမအမဲဖွဲကားလည်းဆိုတာတော့လေမိုးလင်းထောက်တာမျိုးမရှိသေးတဲ့အတွက်တော့ဘယ်ရစ်တာမဲတော့မရှိရသေးဘူး။
ဒဏ်ရာရသူတွေတဲကအမျိုးသမီးတဦးကတော့အတော့ကိုဒဏ်ရာပြင်းထန်တယ်လို့သိရပါဗါ။အရက်သားတွေလိုက်ပါလာတဲ့ကားတစ်စီးပြစ်ခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးတယ်လို့ KNL PDF ပူးပေါင်းတပ်တွေဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။မွန်ပြည်နယ်တထုံမြို့နယ်ထဲမှာရှိတဲ့ရန်ကုန်မော်လမြိုင်ကားလမ်းမပေါ်ကကမာဆိုင်ကျေးရွာအနီးကတန်ကူကွန်ကရစ်တံတားနဲ့ဩဂုတ်လ2ရက်နေ့တုန်းကလည်းမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ပါရဲ့ရှင်။